America in Burmese.
မင်္ဂလာညနေခင်းဖြစ်ကြပါသည်ခင်ဗျာ VOA American တိုင်းရဲ့2018ခုနှစ်အောက်တိုဘာလ6ရက်စနေနေ့ညနေခင်းအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေမြန်မာစံတော်ချိန်ညနေ6နာရီခွဲနေ9နာရီအထိလိုင်းနိုမီတာ7925လို့ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီ။ကျွန်တော်ညဝင်းအောင်ပါဒီကနေ့ညနေခင်းအစီအစဉ်တွေကိုတောင်းဝင်ယူတင်ဆက်သွားမှာပါခင်ဗျာ။
မင်္ဂလာပါခင်ဗျာကျွန်တော်အောင်ပါဒီညနေခင်းသတင်းတွေကိုနားလည်နေအတူကြီးညာပေးတော့မှာပါအမေရိကန်နိုင်ငံသားရေးဝန်ကြီးဟာသူ့ရဲ့မြောက်ကိုရီးယားခီးစဉ်ကိုသွားရောက်နေစဉ်အတွင်းဂျပန်နိုင်ငံကိုရောက်ရှိနေပါတယ်ဖိလစ်ပိုင်မှာကျင်းပတဲ့ဆေးရည်လက်ချက်မှုမှာဂျပန်နိုင်ငံဟာဒုတိယကမ္ဘာစစ်နောက်ပိုင်းပထမဆုံးအကြိမ်အနေနဲ့ပါဝင်ခဲ့ပါတယ်ဒီလိုထိတ်တန့်ရသတင်းတွေကိုတင်ပြပေးတော့ဖို့ရှိပါတယ်ခင်ဗျာ
ဟုတ်ကဲ့ပါခင်ဗျာဂျပန်နိုင်ငံကိုရောက်ရှိနေတဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်နဲ့တွေ့ဆုံမဲ့မြန်မာတွေ့ဆုံကျင်တဲ့ဒီမြန်မာနိုင်ငံအတိုင်းဝိုင်းကတော့ဘယ်လိုပြောကြားကြပါသလဲ
ဒီနေ့အနေနဲ့အင်တာဗျူအောင်ရအလီလက်ရှိတဲနေတဲ့ UCR ဟိုတယ်ဒေါက်တာဆန်းစုကြည်နေတဲ့ဟိုတယ်မှာအင်တာဗျူပါတယ
်ဒေါက်တာဆန်းစုကြည်ရဲ့ဒီကနေ့ခရီးစဉ်နဲ့ပတ်သက်ပြီးဒီတိုကျိုမြို့ကမြန်မာတူပြောကြားသွားတာဖြစ်ပါတယ်ဒီအကြောင်းသတင်းတင်ပြခြင်းနဲ့အတူရိုညာပြည်ပကနဲ့ပတ်သက်ပြီးတာဝန်ရှိသူတွေကိုထိထိရောက်အေးမယူလို့ဒီညဉ့်ညဉ့်နိုဘယ်ဆုရှင်ဒေါက်တာဆန်းစုကြည်ဦးဆောင်တဲ့မြန်မာအစိုးရကိုနိုင်ငံတကာဖီအားတွေပို့ပြီးတော့တိုးလာနေတဲ့အကြောင်းကိုလည်းတင်ပြသွားဖို့ရှိပါတယ်။နောက်ပိုင်းမှာနိုင်ငံတကာသတင်းလွှာကိုလည်းတင်ပြအောင်ပါပါ။အခုအရင်ဆုံးတော့ထိတ်တန့်အောင်နိုင်ငံတကာသတင်းတွေကိုကိုအောင်နဲ့နန်းလောင်တို့ပြောပြပေးပါဦးဗျာ
။အမေရိကန်တရားရုံးချုပ်တရားသူကြီးဖြစ်ခန့်ဖို့သမ္မတဒေါ်နယ်ထရမ့်ကအမိစင်းတင်သွင်းထားတဲ့Brett Kavanaugh ကိုအတည်ပြုခံနိုင်ဖို့အတွက်လိုအပ်နေတဲ့မဲရီအတွက်ကိုဖြည့်ဆည်းပေးနိုင်မယ်။အထက်လွှတ်တော်မတ် Susan Collins နဲ့ John Manchin တို့ကသူတို့အနေနဲ့ထောက်ခံပေးသွားမယ်လို့ပြောပါရယ်။တရားသူကြီး Kavanaugh ဟာလိန်ပိုင်းမတော်တရားပြုလုပ်ခဲ့တဲ့ဆိုတဲ့ဆွဆဲချက်နဲ့ပတ်သက်ပြီး FBI ရဲ့စုံစမ်းစစ်ဆေးမှုတွေမှာလုံလောက်တဲ့အထောက်အထားတွေမတွေ့ခဲ့ရဘူးလို့ Republican အမတ် Susan Collins ကအထက်လွှတ်တော်ကိုပြောဆိုခဲ့ပေမဲ့လည်းဒီသဘောထားဟာလိမ်မဲဆိုင်ရာစော်ကားမှုနဲ့ပတ်သက်ပြီးတော့ထုတ်ဖော်ပြောဆိုခဲ့မှုရဲ့အရေးကြီးပုံကိုငင်းပယ်တဲ့အနေနဲ့မဟုတ်ဘူးဆိုတာကိုနားလည်စေလို့ကြောင်းလည်းပြောပါတယ်။လိမ်မဲဆိုင်ရာစော်ကားတာကိုခံရတဲ့အမျိုးသမီးပဲဖြစ်ဖြစ်အမျိုးသားပဲဖြစ်ဖြစ်သူတို့တွေရဲ့ထုတ်ဖော်ပြောဆိုမှုကိုတလေးတဆနဲ့အလေးထားမှဖြစ်ကြောင်းလည်းပြောပါတယ်။ Democrat Senator Matt Joe Manchin ကလည်း FBI ရဲ့စုံစမ်းစစ်ဆေးချက်တွေအပြင်သူ့မှာရှိထားတဲ့အထောက်အထားတွေအများအတိအပြုခံမဲ့ပေးတော်မှာဖြစ်တယ်လို့ Twitter မှာရေးသားပါတယ်။တရားသူကြီး Kevin Knox ဒီအထက်တန်းကျောင်းသားဘဝ1980ပြည့်နှစ်တွေကနေရင်တစ်ခုမှလိမ်မဲမတော်တရားလုပ်တာခံခဲ့ရတယ်လို့ဆိုတော့ပေါမော့ကခရစ်စတင်ဘလက်စလီဖို့ဒ်ရဲ့ဆွဆဲပြောဆိုပြီးတဲ့နောက်သူ့ကိုအတည်ပြုခံထားရေးတုံ့ဆိုင်ပြီးတော့အခြေအတင်ဖြစ်နေခဲ့တာပါဖို့ရဲ့ဆွဆဲချက်တွေမမှန်ကန်တဲ့ကြောင်းတရားသူကြီးကေဗင်နော့ကတော့ညှင်းဆိုထားပါတယ်နောက်ဆုံးအတည်ပြုခံထားရေးမဲခွဲဆုံးပြတ်မဲ့ရက်မတိုင်ခင်အထက်လွှတ်တော်အမတ်တွေဆွေးနွေးပြောဆိုတာတွေကိုကန့်သက်ရေးနဲ့ဆိုင်တဲ့ဒီတောက်ကြနေကမဲခွဲဆုံးပြတ်မှုမှာတော့ထောက်ခံမဲ52မဲကန့်ကွက်မဲ49မဲနဲ့ကပ်ပြီးတော့အတည်ဖြစ်သွားတာကြောင့်နောက်ဆုံးအဆင့်မဲခွဲဆုံးပြတ်မဲ့အဆင့်ကိုရောက်လာတာဖြစ်ပြီးဒီကနေ့မှာအစောဆုံးမဲခွဲဆုံးပြတ်ပွဲရှိပါတယ်တရားရုံးချုပ်တရားသူကြီးတဦးဖြစ်သူအန်တနီကနေဒီအနားယူသွားပြီးတဲ့နောက်လွတ်လပ်သွားတဲ့နေရာအတွက်မစ္စတာကေဗင်နော့ကိုအစားထိုးခံထားဖို့ဟာတရားရုံးချုပ်မှာတရားသူကြီးကိုဦးရှိပြီးတော့မစ္စတာကေဗင်နော့ကိုခံထားရေးအတည်ပြုပြစ်သွားပြီးဆိုရင်တော့ကွန်ဆာဗေးတစ်အယူဝါဒပဲရင်းနေတရားသူကြီးအရေးအတွက်၅ဦးနဲ့အများစုဖြစ်သွားပါပြီဒီတရားသူကြီးကိုဦးဟာအနားယူရတဲ့အထိဓမ္မမဟုတ်ကွယ်လွန်တဲ့အထိရာသက်ပန်တာဝန်ထမ်းဆောင်ခွင့်ရှိပါတယ်ခင်ဗျာ
အရှေ့အာရှဒေသကိုတုံးရတာခီးစင်းနဲ့တွားရောက်နေတဲ့အမေရိကန်နိုင်ငံခြားရေးဝန်ကြီးမိုက်ပွန်ပီယိုဟာပထမဆုံးခီးတထောက်အဖြစ်ဒီကနေ့စနေနေ့မှာဂျပန်နိုင်ငံတိုကျိုမြို့ကိုရောက်ရှိပြီးဂျပန်ဝန်ကြီးချုပ်ရှင်ဆိုအာဘေဂျပန်နိုင်ငံခြားရေးဝန်ကြီးတာရိုကိုနိုရိုနဲ့တွေ့ဆုံပြီးဝန်ကြီးပွန်ပီယိုရဲ့မြောက်ကိုရီးယားခီးစင်အကြောင်းတွေ့ဆုံဆွေးနွေးခဲ့ကြပါတယ်။ပျုံယမ်းမြို့ကိုမတွားခင် CBW လို့ခေါ်တဲ့ဓာတုနယ်စည်းဝါးလက်နက်ဆိုင်ရာအစီအစဉ်တွေနဲ့ပတ်သက်ပြီးဂျပန်နဲ့အမေရိကန်တို့အပြေအဝါထပ်တူနားလည်မှုရှိထားတဲ့လို့သူ့အနေနဲ့သိရှိထားဖို့အရေးကြီးတယ်လို့ဝန်ကြီးပွန်ပီယိုကပြောပါတယ်။မြောက်ကိုရီးယားမှာဖန်ဆီးထားတဲ့ဂျပန်နိုင်ငံသားတွေရဲ့အရေးကိစ္စကိုလည်းမြောက်ကိုရီးယားခီးစင်မှာပြောဆိုမယ်လို့ဝန်ကြီးပွန်ပီယိုကပြောပါတယ်။ဝန်ကြီးပွန်ပီယိုနဲ့တွေ့ဆုံဆွေးနွေးမှုဟာဂျပန်နဲ့အမေရိကန်မဟာမိတ်နိုင်ငံရဲ့ဆက်ဆံရေးပိုးပြီးတော့လေနက်ခိုင်းမာလာတဲ့ဆိုတာကမ္ဘာကိုပြတ်တက်လိုက်တာဖြစ်တယ်လို့ဝန်ကြီးချုပ်ရှင်ဆိုအာဘေကပြောပါတယ်။ဒီခီးစင်အတွင်းမြောက်ကိုရီးယားတောင်ကိုရီးယားနဲ့တရုတ်နိုင်ငံကိုလည်းဝန်ကြီးပွန်ပီယိုတွေ့ရမှာပါ။မြောက်ကိုရီးယားကိုရောက်ရင်တော့နျူကလ িয়ার အစီအစဉ်အဆုံးတိုက်ရိုက်ကိစ္စကိုခေါင်းဆောင်ကင်ဂျွန်အွန်းနဲ့ဝန်ကြီးပွန်ပီယိုတို့ပြောဆိုဆွေးနွေးမယ်လို့ ခံမရပါတယ်။မြောက်ကိုရီးယားကောင်ဆောင်နဲ့တွေ့ဖို့ရွေးချက်ကနျူကလ িয়ার အစီအစဉ်အဆုံးသတ်ရေးနဲ့ပတ်သက်ပြီးတော့အမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့ကောင်ဆောင်ကင်ဂျုံအွန်းတို့စင်ကာပူမှာကျင်းပခဲ့တဲ့တမိုင်ဝင်ထိပ်သီးတွေ့ဆုံပွဲမှာပေးထားတဲ့ကိစ္စကအတိုင်းဘယ်လိုကိစ္စရပ်တွေကိုအမှန်တကယ်အောင်မြင်ဆောင်ရွက်နေကြသလဲဆိုတာနဲ့ဘယ်လို80အကောင့်နဲ့ဖော်နိုင်မလဲဆိုတာကိုနားလည်သဘောပေါက်အောင်လုပ်ဖို့ဖြစ်တယ်လို့ဝန်ကြီးပွန်ပြောကဂျပန်ခီးစင်ဆာမှာပြောဆိုခဲ့တာပါ။ဒါအပြင်သမ္မတဒေါ်နယ်ထရမ့်နဲ့ကောင်ဆောင်ကင်တို့ရဲ့ဒုတိယထိပ်သီးဆွေးနွေးပွဲရက်ကိုလည်းတက်မှတ်ဖို့ဆန္ဒရှိတယ်လို့ဝန်ကြီးပွန်ပြောကပြောပါတယ်။
တူရကီနိုင်ငံမှာငွေကြေးဈေးကစားပြီးတော့ကုန်စည်နှုန်းတက်အောင်လှုပ်ဆောင်နေတဲ့မသမာသူတွေကိုပြစ်ဒဏ်ခတ်အရေးယူသွားမယ်လို့တူရကီသမ္မတရစ်ချစ်တေးအာဒိုဝန်ကဒီကနေ့ပြောလိုက်ပါတယ်။မြို့တော်အန်ကာရာအပြင်ဘက်ကအာနာယာ AK ပါတီရဲ့တွေ့ဆုံပွဲမှာမသမာသူတွေရဲ့အညာတာကင်းမဲ့တဲ့လှုပ်ရက်တွေကနေလူထုကိုအကောက်အွယ်ပေးသွားမှာဖြစ်ကြောင်းလည်းသူကပြောပါတယ်။တူရကီအနေနဲ့ငွေကြေးအကျပ်တည်းရင်ဆိုင်နေရတဲ့အချိန်မှာဈေးအဆမတန်ညှင့်တင်ရောင်းချနေတဲ့ဈေးဆိုင်တွေကိုတွေ့ရင်သတင်းပေးဖို့အာဒိုဝန်ကလူထုကိုနှိုးဆော်ထားပြီးတကယ်လို့လိုအပ်မယ်ဆိုရင်တော့အဲ့ဒီလုပ်ငန်းတွေကိုအာဏာပိုင်ကြီးအနေနဲ့ဝင်ရောက်စီးနှင်းမယ်လို့လည်းသူကပြောကြားပါတယ်ခင်ဗျာ
2018ခုနှစ်ငြိမ်းချမ်းရေးနိုဘယ်ဆုကိုကွန်ဂိုဒီမိုကရက်တစ်သမ္မတနိုင်ငံကဆီယာမွန်တူနဲ့အီရတ်နိုင်ငံက IS အစွန်းရောက်တို့ရဲ့လိင်အကြမ်းဖက်မှုခံခဲ့ရသူရာဇဝတ်အမျိုးသမီးတူရောကိုပူတွဲချင်းမြင့်ဖို့ရွေးချယ်လိုက်ပါတယ်ဒေါက်တာဒဲနစ်မကွာကီဟာကွန်ဂိုနိုင်ငံမှာအကြမ်းဖက်မှုနဲ့မလိင်ကျင်နာခံခဲ့ရသူ9000ကျော်ကိုကုသမှုပေးနေတဲ့တာဖွားမီးရဆီယာမွန်မှာသူတို့နှစ်ဦးဟာလိင်အကြမ်းဖက်မှုကိုစစ်လက်နက်တစ်ခုအဖြစ်အသုံးပြုရာကိုတိုက်ဖြတ်တဲ့နေရာမှာတတက်ကြွကြွဆောင်ရွက်ခဲ့ကြတဲ့အတွက်အခုလိုရွေးချယ်လိုက်တာဖြစ်တယ်လို့ Norway Nobel Committee ကတောက်ချာနေကထုတ်ပြန်ချက်မှာဆိုပါတယ်အသက်63နှစ်အရွယ်ဒေါက်တာမကွာဂီကလက်နက်ကင်ပတိပခဖြစ်ပွားနေတဲ့ဒေသကလိင်အကြမ်းဖက်ခံရသူတို့ရဲ့အခြေအနေပေါ်အပြောင်းလဲဖြစ်သွားစေမှဒါတီလိုငိမ့်ချရင်းစုနဲ့တကယ်အနှစ်သာရပေါ်လွင်နိုင်မယ်လို့ပြောပါတယ်မကွာဂီဟာပတိပခဒေသကလိင်မိုင်းဆိုင်ရာသာမကကြောက်စရာကောင်းတဲ့မတရားပြုကျင့်ခံရတဲ့အမျိုးသမီးတွေရဲ့အခွင့်အရေးအတွက်ရဲစွမ်းတက်သည့်ရှိတဲ့တရားကောင်းဖြစ်တယ်လို့ကုလအတွင်းမှူးချုပ်အန်တိုနီယိုဂူတာရက်စ်ကတောက်ချာနေမှာပြောပါတယ်အသက်25နှစ်အရွယ်နာဒီယာမိုရတ်ကတော့လိင်အကြမ်းဖက်မှုခံရတာကိုဆက်ပြေးနှုတ်ဆက်နေကြတဲ့အမျိုးသမီးတချို့ရဲ့လူမှုရေးအစဉ်လာကိုချိုးဖောက်ညှဉ်းဆန်ပြီးသူနဲ့အတူတခြားသူလိုပဲလိင်အကြမ်းဖက်မှုခံရသူတွေရဲ့ကိုယ်စားဖော်ထုတ်ပြောဆိုသူပါမိုရတ်ရဲ့ခွန်အားရှိတဲ့စော်အမှုဟာကဘာတဝမ်းမှာရှိတဲ့တခြားအမျိုးသမီးတွေအများအပြားပေါ်ကျူးလွန်ခဲ့တဲ့ဆိုးဝါးတဲ့ရာဇဝတ်မှုတွေကိုကုလစုံစမ်းရေးရာမှာအထူးအရေးပါခဲ့တယ်လို့ကုလအသွင်ရေးမှူးချုပ်အန်တိုနီယိုဂူတာရက်စ်ကမှချက်ချပါတယ်
VOA American တန်ညနေဘက်မြန်မာဘာသာအစီအစဉ်မျိုးကိုညနေ6နာရီခွဲကနေညနေ9နာရီအထိဆိုင်းတိုမီတာ70 kHz 1068 MHz ဆိုင်းတိုမီတာ19 kHz 15569နဲ့ဆိုင်းတိုမီတာ25 kHz 11965တို့ကနေပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
။စနေညနေခင်းသတင်းတွေကို VOA ကနေဆက်လက်တင်ပြနေပါတယ်ခင်ဗျာ။ဖိလစ်ပိုင်မှာပြည်လုပ်တဲ့စီးရီးလေ့ကျင့်မှုမှာအမေရိကန်ဖိလစ်ပိုင်တပ်တွေနဲ့အတူဂျပန်တပ်ဖွဲ့ဝင်တွေပါဝင်ခဲ့ပါတယ်။ဒါဟာဒုတိယကမ္ဘာစစ်နောက်ပိုင်းဂျပန်စစ်ရင်တွေနိုင်ငံရဲ့ခြားမှာပထမဆုံးအကြိမ်ပါဝင်လေ့ကျင့်တာပါ။အမေရိကန်နဲ့ဖိလစ်ပိုင်မရင်းတပ်တွေဟာအကြမ်းဖက်သမားတွေစီးနင်းထားတဲ့ကမ်းခြေကိုပြန်လည်သိမ်းပိုက်ရမှာဂျပန်တပ်ဖွဲ့ငယ်ကဒီကူညီထောက်ပံ့တဲ့အပိုင်းကနေပါဝင်ခဲ့ပါတယ်။ကမ်းခြေကတဲနဲ့ခြုံတွေပေါက်နေတဲ့ဒီနေရာမှာဒီဒံယာရဟန်ဆောင်ထားတဲ့အမေရိကန်နဲ့ဖိလစ်ပိုင်တပ်ဖွဲ့ဝင်တွေကိုကယ်တင်ဖို့တန်ကြက်ကာကာလေးစီးနောက်မှာလက်နက်ကင်ဆောင်မှထားတဲ့ဂျပန်တပ်ဖွဲ့ဝင်50လောက်ဟာအဝေးကနေသူတို့ကိုအလွယ်တကူမတွေ့နိုင်အောင်ပုံဖြတ်ဝစ်ဆင်းပြီးလိုက်ပါသွားခဲ့ကြတာပါကမန်ဒက်လို့ခေါ်တဲ့ဒီလျှို့ဝှက်အမိပေးထားတဲ့စစ်စင်ရေးမှာဂျပန်တပ်ဖွဲ့တွေအနေနဲ့အခုလိုပါဝင်တာဟာ1945ခုနှစ်ဂျပန်နိုင်ငံကစစ်ဆင်ကြီးဖွဲ့စည်းပုံဥပဒေကိုပြဋ္ဌာန်းပြီးတော့နောက်ပိုင်းပထမဆုံးအကြိမ်ဖြစ်တယ်လို့ဂျပန်ပုံမှုကိုကီအီနိုကပြောပါတယ်တပ်ဖွဲ့ဝင်တွေရဲ့ဆွမ်းဆောင်ရည်မြန်မာလာဖို့အတွက်ရည်ရွယ်ပြီးတော့ပါဝင်တာဖြစ်ကြောင်းနဲ့လူသားချင်းအကူအညီပေးဖို့နဲ့ဘေးရန်တွေရဲ့ကြားရောက်ချိန်မှာဘလို့ပူးပေါင်းကူညီဆောင်ရွက်မလဲဆိုတဲ့အခြေအနေကိုပိုသိရှိလာစေဖို့ဒီလိုပါဝင်တာဟာအခွင့်အရေးကောင်းတည်းရဲ့ဖြစ်ပါတယ်လို့လည်းသူကပြောပါတယ်ဖိလစ်ပိုင်ကပိုင်ဆိုင်တယ်လို့ပြောဆိုထားပေမဲ့လည်းတရုတ်နိုင်ငံက2012ခုနှစ်မှာသိမ်းပိုက်ထားတဲ့ Scarborough Shoal ကျွန်းရှိရာတောင်တရုတ်ပင်လယ်ကိုမျက်နှာမူထားတဲ့ဖိလစ်ပိုင်ရေတပ်အခြေစိုက်စခန်းရှိရာမှာစီးရီးလေ့ကျင့်ခဲ့ကြတာပါအဲ့ဒီအချိန်ကဆက်လို့ဖိလစ်ပိုင်နိုင်ငံဟာကာလာကြာရှည်မာမိတ်ဖြစ်ခဲ့တဲ့အမေရိကန်ရဲ့စီရေးပူးပေါင်းဆောင်ရွက်မှုတွေအရှိန်တိုးမြင့်ခဲ့တယ်လို့ Scarborough Shoal ကျွန်းအနီးမှာလဲဂျပန်နဲ့အတူစီရေးလေ့ကျင့်ခဲ့ပါတယ်ဂျပန်နိုင်ငံဟာလဲအရှေ့တရုတ်ပင်လယ်ရင်းကနေမီတွေနဲ့ပတ်သက်ပြီးတရုတ်နဲ့အငင်းပွားနေတဲ့နိုင်ငံဖြစ်ပါတယ်ခင်ဗျာ
မလေးရှားနိုင်ငံကစစ်သွေးကြောတဲ့အဖြစ်တရားရှိခံရတဲ့လူရှိဦးကိုဒီကနေ့စနေနေ့မှာမလေးရှားရဲတို့ကဖမ်းဆီးလိုက်ပါတယ်။တိထဲက9ဦးဟာနိုင်ငံခြားသားတွေပါ။နိုင်ငံတော်ရဲ့လုံခြုံရေးကိုအာဏာရဖြစ်စေနိုင်ပြီးဒေသရင်းအကြမ်းဖက်ဝါဒပြန့်ပွားလာစေနိုင်တဲ့ဘာသာရေးအစွန်းရောက်ဝါဒတွေဖြန့်ခဲ့တဲ့ဆိုတဲ့ဆွဆွဲချက်နဲ့သူတို့ကိုဖမ်းဆီးလိုက်တာပါ။ တန်ရရှိခံရတဲ့ဒီလူတွေဟာယမန်နိုင်ငံကအစ္စလမ်ဘာသာရေးကျောင်းတစ်ခုနဲ့ပတ်သက်မှုရှိတယ်လို့မလေးရှားရဲချုပ်မိုဟာမက်ဖူဇီအာရွန်ကပြောပါတယ်။မွတ်စလင်မဟုတ်သူတွေကိုရောအစ္စလမ်အယူဝါဒနဲ့ကန့်ညီမှုမရှိတဲ့ဒီမိုကရေစီစနစ်ကိုဆန့်ကျင်ရမှာပါဝင်ခြင်းမရှိကြတဲ့မွတ်စလင်တွေကိုပါတပ်ဖြတ်ခွင့်ရှိတယ်ဆိုတဲ့ဆလာဖီဂျီဟာဒီသင်ခန်းစာတွေကိုယမန်မှာဖွင့်ထားတဲ့ဒီကျောင်းကအပြည့်အမြောက်ပြနေတာပါ။အခုလိုဖန်ဆီးထားတဲ့နိုင်ငံခြားသားတွေဟာအသက်24နှစ်ကနေ38နှစ်ကြားရှိကြပြီးဥရောပနိုင်ငံတွေက9ယောက်အမေရိကန်နိုင်ငံက1ယောက်နဲ့အရှိအလဲပိုင်းကတယောက်ပါဝင်တယ်လို့ရဲချုပ်ကပြောပါတယ် IS အစွန်းရောက်အုပ်စုအပါအဝင်အကြမ်းဖက်အုပ်စုတွေလက်ခံချေတုံနေတဲ့ဆလာဖီဂျီဟာဒီအတွေ့အခေါ်တွေပြန်ပွားလာအောင်အရှိတောင်အာရှမှာကြောင်းတကြောင်းဖွင့်ဖို့ကြီးမင်းအခြေဆိုင်အကြမ်းဖက်အုပ်စုတခုကကြိုးပမ်းတော့မယ်ဆိုတဲ့သတင်းတွေကိုမလေးရှားရဲတို့ကထောက်လှမ်းရရှိပြီးတဲ့နောက်စက်တင်ဘာလ24ရက်နေ့မှာအခုလိုဖန်ဆီးလိုက်တာဖြစ်တယ်လို့ရဲချုပ်ကပြောပါတယ်ဒီလိုအားလုံးဟာရှီမင်းကကြောင်းနဲ့ပတ်သက်နေတဲ့မလေးရှားနိုင်ငံမြောက်ပိုင်းပါလစ်ပြည်နယ်ကအစ္စလာမ်ကြောင်းတကြောင်းနဲ့ဆက်ဆံနေတယ်လို့လည်းရဲချုပ်ကပြောပေမဲ့အသေးစိတ်ကိုတော့ပြောဆိုမသွားပါဘူ
းအင်ဒိုနီးရှားနိုင်ငံမှာလွန်ခဲ့တဲ့သတင်းဘက်ကလုတ်ခဲ့တဲ့ငလီနဲ့ဆူနာမီလိုင်းလွင်ကြီးတွေကြောင့်ဘေးဒုက္ခရင်ဆိုင်ရသူ300,000+အတွက်အကူအညီတွေပေးဖို့ဒေါ်လာ150ကျော်လိုအပ်နေကြောင်းကုလသမဂ္ဂအဖွဲ့ကြီးကပြောလိုက်ပါတယ်အင်ဒိုနီးရှားဆူရတာဝန်ရှိသူတွေနဲ့ဆွေးနွေးပြီးတဲ့နောက်ကုလသမဂ္ဂရဲ့ဒီအစီအစဉ်ကိုတောက်ကြနေကထုတ်ပြန်လိုက်တာပါလာမယ့်သတင်းသုံးပတ်တွင်ဒေါ်လာ 50.5 သန်းကိုနိုင်ငံတကာကနေဝိုင်းဝန်းလှူဒန်းကြဖို့ကုလသမဂ္ဂရဲ့ထုတ်ပြန်ချက်ထဲမှာဖော်ပြထားပါတယ်စက်တင်ဘာ28ရက်နေ့ကဆူလာဝေစီကျွန်းအလယ်ပိုင်းမှာလုတ်ခတ်ခဲ့တဲ့ငလီနှင့်ဆူနာမီကြောင့်တေဆုံးသူအရေအတွက်ဟာ1600ကျော်သွားပြီးတော့အပြင်းထန်ဒဏ်ရာရသူ2500လောက်ထိရှိလာပါတယ်ခင်ဗျာ
ဘောအာဖရိကသမရနိုင်ငံအနောက်တောင်ပိုင်းမှာဒေသခံတွေဝိုင်းရိုက်လို့တရုတ်နိုင်ငံက3ထက်မနည်းတေဆုံးပြီးအခြား3ဦးအပြင်းထန်ဒဏ်ရာရသွားပါတယ်သူတို့ဒေသကထင်ရှားသူပုဂ္ဂိုလ်သူရင်းနဲ့တေဆုံးရတာဟာတရုတ်နိုင်ငံသားတွေကြောင့်လို့အပြစ်တင်ပြီးတော့အခုလိုဝိုင်းရိုက်ကြတာဖြစ်ပါတယ်
နောက်ဆုံးရနိုင်ငံတကာသတင်းတွေကိုကိုအောင်နဲ့နန်းလောင်တို့ပြောပြခဲ့ကြတာပါခင်ဗျာ view ရနေအခုထုတ်လွှင့်နေတဲ့ဒီအစီအစဉ်ကို burmese.voanews.com internet ဆာမျက်နှာမှာတိုက်ရိုက်နားဆင်နေပါတယ်အခုတော့ဆက်သွယ်မေးမြန်းချက်နဲ့သတင်းပေးပို့ချက်တွေကိုကြားမှာဖြစ်ပါတယ်ဂျပန်နိုင်ငံကိုရောက်ရှိနေတဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်နဲ့တွေ့ဆုံခွင့်ရခဲ့ရင်ဂျပန်နိုင်ငံမှာနေထိုင်နေကြတဲ့မြန်မာနိုင်ငံသားတွေရဲ့အခက်အခဲကိုတင်ပြသွားဖို့ရှိတယ်လို့ဂျပန်ရောက်မြန်မာရေးလှုပ်ရှားသူတွေကပြောကြားလိုက်ပါတယ်။ရိုညာဒုက္ခသည်အရေးနဲ့ပတ်သက်လို့နိုင်ငံတကာဖိအားတွေကြုံနေရချိန်မှာဒုက္ခသည်တွေရခိုင်ပြည်နယ်တွေပြန်လာရေးအတွက်ဒေါအောင်ဆန်းစုကြည်ကိုဆန္ဒပြတောင်းဆိုဖို့ပြင်ဆင်နေကြတာရှိပါတယ်။ဒီအကြောင်းကိုပြောပြမှာဖြစ်ပါတယ်။ဂျပန်နိုင်ငံကိုတတိယအကြိမ်မြောက်ခီးစဉ်ဖြစ်တိုကျိုမြို့ကိုတောက်ကြနေညနေပိုင်းကရောက်ရှိလာတဲ့ဒေါအောင်ဆန်းစုကြည်ဟာဒီကနေ့မှာတော့ဂျပန်အစိုးရပိုင်း NHK သတင်းဌာနနဲ့တီးတန့်တွေ့ဆုံမှုပြုလုပ်ခဲ့ပြီးမင်းအဖျံမှာအထေချုပ်စေုံတစ်ခုကိုတွားရောက်လည်လာဖို့ရှိတယ်လို့ဒေါအောင်ဆန်းစုကြည်သတင်းတွေကိုမပြတ်ဆောင့်ကြည့်နေတဲ့တိုကျိုမြို့ကဦးထွန်းဝေကပြောပါတယ
်ဒီနေ့အနေချင်းနဲ့အင်တာဗျူအညာအလီလက်ရှိတဲနေတဲ့ယူစီယာဟိုတယ်ဒေါအောင်ဆန်းစုကြည်တဲနေတဲ့ဟိုတယ်မှာအင်တာဗျူပါတယ်ခင်ဗျာနောက်သူကဒီနိုင်ငံကဗမာတိုင်းမိသားစုဝင်နေတယ်ကိုခေါ်ယူပြုစုပြီးတော့ဆက်စားပြောကြတယ်ဆက်ရောက်ထားတယ်လို့လည်းသိရပါတယ်အဲမြန်မာပြည်ကစစ်တပ်ကြီးစိုးရုံနဲ့ပတ်သက်တဲ့ဒီနေရာနေရာဥတော်မယ်လို့လက်ရှိကြည့်ကြပါမယ်
။ဂျပန်ဝန်ကြီးချုပ်ရှင်ဇိုအာဘေရဲ့ဖိတ်ကြားချက်အရအော်တိုဝါ9ရက်နေ့မှာကျင်းပမဲ့ဆယ်ကြိမ်မြောက်မဲခေါင်ဂျပန်ထိပ်သီးအစည်းအဝေးတက်ရောက်ဖို့ဒေါအောင်ဆန်းစုကြည်ဂျပန်နိုင်ငံကိုရောက်ရှိနေတာပါ။ဒေါအောင်ဆန်းစုကြည်ဟာနိုင်ငံတော်အကြီးအကဲမဖြစ်ခင်က NLD ပါတီခေါင်းဆောင်တဦးအနေနဲ့ဂျပန်နိုင်ငံကိုတကြိမ်တွားရောက်ခဲ့ပြီးနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဖြစ်လာပြီးနောက်ပိုင်းဂျပန်ဝန်ကြီးချုပ်ရှင်ဇိုအာဘေရဲ့ဖိတ်ကြားချက်အရ2016မှာတစ်ကြိမ်အခု2018မှာတစ်ကြိမ်ဂျပန်နိုင်ငံကိုတွားရောက်တာဖြစ်ပါတယ်။ဒေါ်ဆုရဲ့ပထမဆုံးဂျပန်ခီးစဉ်အတွင်းမှာသာဂျပန်ရောက်မြန်မာနိုင်ငံသားတွေကလွတ်လပ်စွာတွေ့ဆုံခွင့်ရခဲ့ပြီးနောက်ပိုင်းမှာတွေ့ခွင့်မရတော့ဘူးလို့ဆိုပါတယ်။ဒေါ်အောင်ဆန်းစုကြည်နဲ့တွေ့ဆုံခွင့်ရခဲ့မယ်ဆိုရင်ဂျပန်ရောက်မြန်မာနိုင်ငံသားတွေရဲ့အခက်အခဲကိုတင်ပြသွားဖို့ရှိတယ်လို့တိုကျိုမှာရှိတဲ့မြန်မာရေးလှုပ်ရှားသူဦးတန်းစွေကရှင်းပြပါတယ်။
ကျွန်တော်တို့ဒီဂျပန်မှာရှိတဲ့ဗမာတာမတ်ကြီးကဂျပန်နိုင်ငံမှာရှိနေတဲ့ဗမာတွေနဲ့ဒေါအောင်ဆန်းစုကြည်နဲ့တိုက်ရိုက်တွေ့ဆုံစကားပြောမဲ့ကိစ္စကိုပိတ်ဆို့နေတယ်လို့ကျွန်တော်ယုံကြည်ပါတယ်။ ။ဘာကြောင့်လဲဆိုလို့ရှိရင်ကျွန်တော်တို့ပထမတော့လည်းကျွန်တော်ပြောရတဲ့အတိုင်းပဲဂျပန်ရောက်ဗမာနိုင်ငံသားတွေအခုနိုင်ငံသား passport လက်ဝယ်မရှိဘဲနဲ့ဗမာနိုင်ငံပြန်လို့မရပြန်ပို့ခီးထွက်လို့မရဖြစ်နေတယ်။အဲတော့သူတို့ထုတ်ထားတဲ့ဥပဒေရဆိုလို့ရှိရင်လည်းဂျပန်နိုင်ငံမှာနေထိုင်ခွင့်ရတဲ့လူတွေကနိုင်ငံသားဖြစ်ပြန်ရှောင်းမယ်လို့ပြောပါတယ်။အဲ့ဒါတွေကိုသူတို့အကုန်လုံးဒီသတင်းတွေကိုဖြောက်ထားပြီးတော့ကျွန်တော်တို့တွေကဒေါက်ဆန်းစုကြည်ဒီကိစ္စကိုတင်ပြဖို့အတွက်မှာပြည်ဆောင်မှုမရှိဘူးဖြစ်နေပါတယ်။ဒါကြောင့်ဒီတစ်ခေါက်လာတဲ့အခါမှာဒေါက်ဆန်းစုကြည်နဲ့တူပါလာမယ်ပေါ့လေ။ဟိုဗမာနိုင်ငံမှာလုတ်ခဲ့တဲ့လူမျိုးပေါ့တိုင်ကြားစာလက်ခံရေးအဖွဲ့များရှိမယ်ဆိုလို့ရှိရင်ကျွန်တော်တို့ဒီပိုင်းရောက်မြန်မာနိုင်ငံသားတွေဥပဒေကတူးချင်းတူးချင်းလိုက်ပေါ့လေ။ဟိုဒီမှာတန်ရုံကနေပြီးတော့မဟုတ်မှမလုပ်ထားတဲ့ကိစ္စတွေတရားမျှတမှုမရှိတာတွေကိုဒီတင်ပြတိုင်တန်းမယ်ဆိုပြီးကျွန်တော်တို့ပြင်ဆင်ထားတာတွေအခုချိန်မှာကျွန်တော်တို့တက်ကိုလုပ်လို့မရအောင်ဖြစ်နေပါတယ်။
ရင်းညာဒုက္ခတဲ့အရေးနဲ့ပတ်သက်လို့နိုင်ငံတကာဖိအားတွေကြုံနေရချိန်မှာတိုကျိုမြန်မာတန်ယုံရှိမှာဂျပန်ရောက်ရင်းညာတချို့နဲ့နိုင်ငံတကာလူအခွင့်အရေးအဖွဲ့တွေပူးပေါင်းဆန္ဒပြဖို့ရှိတယ်လို့ဦးထွန်းဝေကပြောပါတယ
်။ဒီနေ့နေ့စီစဉ်ရတော့ရရှိမြန်မာတန်ယုံရှိနေကြပါရမယ်ရှိရင်မြန်မာတန်ယုံကိုတောင်းဆိုပြီးရောက်ချိန်ကိုရခိုင်ပြည်နယ်ချို့ကဒါကအေးမော်ဖလစ်ပင်းနဲ့ပတ်သက်ပြီးတော့ဒီလိုအနေနဲ့ဆန္ဒပြမှုရှိတယ်ဒါလည်းကျွန်တော်ရဲ့ဒီရဲ့ဒီနေ့ကသိရှိရသွားအတိုင်းအမှန်လဲကျွန်တော်လေးကိုစေတနာပြောနေတာကြားတယ်ခင
်ဗျမြန်မာနိုင်ငံကထွက်ခွာသွားကြတဲ့ရင်းညာဒုက္ခတွေဒီသူတို့နေရရင်မှပြန်လဲအခြေချနေနိုင်ရေးအတွက်ခိုင်မာတဲ့အစီအစဉ်တွေနဲ့တိုက်တိုက်တွန်းတွန်းလှုပ်ဆောင်သွားဖို့ကိုလည်းဂျပန်နိုင်ငံကြီးဝန်ကြီးထာရိုကုနိုကပြီးခဲ့တဲ့စက်တင်ဘာလတည်းဗီယက်နမ်နိုင်ငံမှာကျင်းပတဲ့အစည်းအဝေးညီလာခံမှာဒေါက်ဆန်းစုကြည်နဲ့တီးကြားတွေ့ဆုံစဉ်တိုက်တွန်းပြောဆိုထားပါတယ်မြန်မာအစိုးရကတော့ရိုဟင်ဂျာဆိုတဲ့အသုံးအနှုန်းကိုလက်မခံပေးချထားပြီးဒုက္ခသည်တွေပြန်လာနိုင်ရေးအတွက်အစဉ်အသင့်ဖြစ်အောင်လှုပ်ဆောင်ထားပြီးဖြစ်ကြောင်းနဲ့အဲ့ဒီဒုက္ခသည်တွေပြန်မလာနိုင်သေးတာဟာဘင်္ဂလားဒေ့ရှ်နိုင်ငံရဲ့အစီအစဉ်တွေနှောင့်နှေးမှုကြောင့်ဖြစ်တယ်လို့ရှင်းလင်းပြောဆိုထားပါတယ်။ဂျပန်အစိုးရဟာရခိုင်ပြည်နယ်ဖွံ့ဖြိုးရေးအပါအဝင်ရိုဟင်ဂျာဒုက္ခသည်တွေပြန်လည်နေရာချထားရေးအတွက်ဒေါ်လာတန်းရာနဲ့ကြည့်ပြီးထောက်ပံ့သွားမယ်လို့ကတိပေးထားပါတယ်ခင်ဗျာ။ဒီမြန်မာပိုင်းကစနေနေ့ညနေခင်းသတင်းတွေကိုဆက်ပြီးကြီးညာပေးနေပါတယ်ခင်ဗျာအခုတခါတင်ပြကျင်တာကရင်းညာပြိပကနဲ့ပတ်သက်ပြီးတောင်ဝန်ရှိသူတွေကိုထိထိရောက်အရေးမယူလို့ညဉ့်ညံ့ရေးနိုဘယ်ဆုရှင်တောင်ဆန်းစုကြည်ဦးဆောင်တဲ့မြန်မာအစိုးရကိုနိုင်ငံတကာကဖိအားတွေဒလဇက်ပေးနေပါတယ်သူများနိုင်ငံတွေရဲ့ပြည်တွင်းရေးကိုဝင်မဆွတ်ဖက်ရေးဆိုတဲ့မူကိုချမှတ်ထားတဲ့အာဆီယံနိုင်ငံတွေကပါမြန်မာအစိုးရကိုဖိအားပေးလာနေပါပြီဒီအကြောင်းဒေးဗစ်ဘွားရဲ့သတင်းလွှာကိုကိုကျော်အောင်လင်းပြောပြမှာဖြစ်ပါတယ
်ကုလသမဂ္ဂရဲ့အဆိုအရကျောင်းသုံးစာအုပ်ထဲမှာတောင်စာနမူတာထားပြီးတော့ဖော်ပြလောက်တဲ့ရိုဟင်ဂျာမွတ်စလင်တွေကိုလူမျိုးစုလိုက်ရှင်းလင်းဖယ်ရှားမှုနဲ့ပတ်သက်ပြီးဒေါ်ဆန်းစုကြည်ဦးဆောင်တဲ့အရတားဆိုရကတာဝန်ရှိတဲ့သူတွေကိုအရေးမယူပဲဖြစ်နေလို့အိန္ဒိချင်းအာဆီယံနိုင်ငံတွေကပါမြန်မာအဆိုအရကိုစိတ်ပျက်တဲ့အကြောင်းထုတ်ဖော်ပြောဆိုမှုတွေရှိလာနေပါပြီအာဆီယံဆိုတာသူများနိုင်ငံရဲ့ပြည်တွင်းရေးကိုဝင်ပြီးတော့မဆွတ်ဖက်ရေးဆိုတဲ့မူကိုချမှတ်ထားတဲ့နိုင်ငံတွေဖြစ်ပေမဲ့လည်းမြန်မာနိုင်ငံမှာဖြစ်ပျက်နေတာတွေကတရားလွန်လွန်းတယ်လို့မလေးရှားဝန်ကြီးချုပ်မဟာတီယာမိုဟာမက်က TRT တူရကီရုပ်မြင်သံကြားနဲ့တွေ့ဆုံမင်းမြန်ကမှာအခုတစ်ပတ်တွင်ပြောခဲ့ပါတယ
် We condemn this action openly
ဒီလုံးရနဲ့ပတ်သက်ပြီးကျွန်တော်တို့ကရှုတ်ချကြောင်းပွင့်ပွင့်လင်းလင်းပြောခဲ့ပါပြီလူမျိုးတုံးတက်ပြတ်မှုအထီးဖြစ်လာတာကြောင်းမြန်မာကိုကျွန်တော်တို့ရှုတ်ချပါတယ်ဒီကိစ္စမှာစကားလုံးနှောက်ရွေးပြီးကျွန်တော်တို့ပြောမနေနိုင်ပါဘူးအာဆီယံရဲ့မူဝါဒအရသူများပြည်တွင်းရေးကိုဝင်မဆွတ်ဖက်ရေးဆိုတာချထားပေမဲ့လည်းမြန်မာနိုင်ငံတွင်းမှာဖြစ်ခဲ့တဲ့ကိစ္စကတရားလွန်လွန်းတာကြောင့်ပါကျွန်တော်တို့ရဲ့အမြင်ကိုကျွန်တော်တို့ထုတ်ဖော်ပြောတာပါပဲ
ဒေါ်ဆန်းစုကြည်ကိုလည်းဝန်ကြီးချုပ်မဟာတရားကစာရေးသားပေးပို့ခဲ့တယ်ဆိုပေမဲ့သူ့စီကိုဘာမှအကြောင်းမပြန်တာကြောင့်စိတ်ပြက်မိတယ်လို့လည်းမဟာတရားကဆိုပါတယ်ဒေါ်စုကိုသူဆက်ပြီးတော့မထောက်ခံနိုင်ဘူးလို့လည်းပြောပါတယ
် During the time when she was detained we had struggle andtry to get her release
သူဖမ်းခံနေရတော့ကသူ့ကိုပြန်လွတ်ပေးကျွန်တော်တို့ကြိုးပမ်းခဲ့ကြပါတယ်နောက်ဆုံးတော့သူပြန်လွတ်လာခဲ့ပါတယ်ဒါပေမဲ့လည်းခုကိစ္စမှာတော့သူကပြောင်းလဲသွားပါပြီရိုဟင်ဂျာတွေပေါ်စစ်တပ်ကနှိမ်နှင်းခဲ့တာနဲ့ပတ်သက်လို့စန့်ကျင်ပြီးပြောတာမှန်တယ်ဗျဒေါ်ဆန်းစုကြည်ကမမြင်ချင်ပါဘူးအခုတော့ရှင်းသွားပါပြီကျွန်တော်တို့သူ့ကိုဆက်ပြီးထောက်ခံမှုတွေမလုပ်တော့ပါဘူ
းစင်ကာပူနိုင်ငံသား၏ဝန်ကြီး VVM Balakrishnan ကလည်းမြန်မာနိုင်ငံကအဖြစ်ပြက်ဟာအခုလိုခေတ်ကာလမှာမဖြစ်သင့်မဖြစ်တတ်တဲ့အခြေအနေလို့ဒီတစ်ပတ်ထဲမှာပဲစင်ကာပူလွတ်တော်အတွင်းပြောခဲ့ပါတယ်။ရိုဟင်ဂျာတွေနှိမ်နှင်းခံခဲ့ရတဲ့ကိစ္စကလူတွေကဖန်တီးတဲ့လူသားချင်းစာနာမှုဆိုင်ရာကတ်ဆိုးတစ်ခုဖြစ်ပြီးအရှေ့တောင်အာရှတဝန်းလုံးနဲ့အရှေ့တောင်အာရှကိုပါကျော်လွန်ပြီးချိမ့်ချောက်နေတဲ့ပြဿနာဆိုတာရှင်းပါတယ်လို့လည်းစင်ကာပူနိုင်ငံသားဝန်ကြီးကပြောပါတယ်။ အခုလိုပြောဆိုမှုဟာအာဆီယံရဲ့ယက်တီချက်ပြောင်းလဲလာတဲ့လက္ခဏာတစ်ရပ်လို့မျှော်လင့်နိုင်ပေမဲ့လည်းအပြောတွေမကလှုပ်ဆောင်မှုပါလိုက်လာဖို့လိုအပ်တယ်လို့ Amnesty International နိုင်ငံတကာလူငိမ့်ချန်တာကွင့်အဖွဲ့ကမြမရေးသူတည်သည်Laura Hike ဆိုပါလေ
I think it's really significant actually that we're starting to see ASEAN states talk about the situation in Myanmar but
မြန်မာနိုင်ငံကအခြေအနေနဲ့ပတ်သက်ပြီးအာဆီယံနိုင်ငံတွေကစပြီးပြောဆိုလာကြတာကိုကျွန်မတို့မြင်ရတာတကယ်ပဲထူးခြားတဲ့ကိစ္စလို့ကျွန်မထင်ပါတယ်ဒါပေမဲ့လည်းအခုမှပြောလာတဲ့ကိစ္စကတော့နည်းနည်းနောက်ကျနေပြီလို့ကျွန်မထင်ပါတယ်ဘာကြောင့်လဲဆိုတော့ရိုဟင်ဂျာတွေကိုအပြင်းထန်နှိမ်နင်းခဲ့တာကတစ်နှစ်ကျော်ရှိပါပြီအခုချိန်ထိအာဆီယံအဖွဲ့ကထိရောက်တဲ့ဆောင်ရွက်မှုတွေတခုမှမလုပ်သေးပါဘူးရိုဟင်ဂျာပြည်ထနာကိုတရားဝင်ဆွေးနွေးပြောဆိုတာတောင်ရှိသေးပါဘူ
းမြန်မာစိုးရကတော့ရိုဟင်ဂျာဆိုတဲ့အသုံးအနှုန်းကိုအတိအမှတ်မပြုပါဘူးရိုဟင်ဂျာရွာသား၁၀ဦးအသက်ခံရတဲ့ကိစ္စကိုစုံစမ်းဖော်ထုတ်ဖို့ကြိုးပမ်းတဲ့ Righteous သတင်းသမားကိုဝါလုံးနဲ့ကိုကျော်စိုးတို့ကလည်းနိုင်ငံတော်လက်ဝဲချက်ဥပဒေနဲ့ညီဆွနယ်ဆိုပြီးတော့ထောင်ခွန်နှစ်စီချထားပါတယ်ကုလသမဂ္ဂနဲ့ ICC နိုင်ငံတကာပြစ်မှုခုံရုံးကမြန်မာစစ်ကောင်းဆောင်တွေကိုအ мян ဆုံးလာပြီးတော့ဖမ်းဆီးပေးပါဆိုပြီးဩဂုတ်လတုန်းကရန်ကုန်မြို့လယ်ကောင်မှာဆန္ဒပြခဲ့သူကိုထင်ကျော်ကိုလည်းဖမ်းဆီးထားပါတယ်
တော်ရရှင်များရှင်မြန်မာနိုင်ငံမှာနိုင်ငံခြားရေးရောင်းချမှုတွေကိုမကြာသေးခင်ကစလို့ထိန်းချုပ်လိုက်တဲ့အတွက်ဝေဖန်တာတွေထွက်ပေါ်နေပါတယ်။စနစ်တကျတင်သွင်းဖြန့်ချီဖို့ရည်ရွယ်ပြီးအရင်ကတည်းကရှိနေတဲ့အမိန့်ကိုလက်တွေ့ကျင့်သုံးလိုက်တာလို့တာဝန်ရှိသူတွေကပြောကြပေမဲ့လို့လည်းစီဝါရေးကျန်းမာရေးအရာရိုက်ခတ်မှုတွေရှိလာမှာကိုလည်းစိုးရိမ်နေကြပါတယ်။နိုင်ငံခြားရေးတွေကန့်တတ်တာဟာကောင်းတဲ့အစီအစဉ်တစ်ခုလို့ဆိုနိုင်ပါသလား။နောက်ဆက်တွဲအစိုးရအကောင်အကျိုးဆက်တွေဘာတွေရှိလာနိုင်တယ်ဆိုတာတွေကိုတော့VOA မြန်မာပိုင်းရဲ့စနေနေ့ညတိုက်ရိုက်လေးလိုင်းအစီအစဉ်မှာဆွေးနွေးကြရအောင်ပါ။ပါဝင်ဆွေးနွေးမေးမြန်းလိုသူတွေအနေနဲ့ VOA ရဲ့ဖုန်းနံပါတ် 1-232-382-555 လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ကိုယ်တိုင်မပါဝင်နိုင်သူတွေအနေနဲ့လည်းအီးမေးလ်နဲ့ဖြစ်စေအသံဖိုင်နဲ့ဖြစ်စေ VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်တယ်လို့ VOA ရဲ့ Facebook စာမျက်နှာမှာလည်းမှတ်ချက်တွေကြိုတင်ရေးသားပေးပို့ထားနိုင်ပါတယ်။စနေနေ့ညတိုက်ရိုက်လေးလိုင်းအစီအစဉ်ကနေကြိုဆိုပါတယ်ရှင
်။ဒီကနေ့ည9နာရီခွဲမှာမကြာခင်ဆွေးနွေးတင်ဆက်တော့မယ့် VOA ရဲ့တိုက်ရိုက်လေးလိုင်းအစီအစဉ်မှာသွားရှင်တွေပါဝင်ဆွေးနွေးကြပါအောင်လို့ထပ်မံဖိတ်ခေါ်လိုက်ရပါတယ်။မိမိတို့ရဲ့ဖုန်းနံပါတ်တွေကိုလည်းအချိန်မီပေးပို့နိုင်ပါတယ်ခင်ဗျာ။အခုတော့နိုင်ငံကသတင်းလွှာတစ်ပုဒ်ကိုတင်ပြကြပါမယ်။မြောက်ကိုရီးယားရဲ့နျူကလ িয়ার လက်နက်ဖြတ်သိမ်းရေးကိစ္စဆွေးနွေးကြတဲ့အခါမှာဂျပန်နိုင်ငံအနေနဲ့အနီးကပ်ပူးပေါင်းဆောင်ရွက်သွားမယ်လို့အမေရိကန်နိုင်ငံသားကြီးဝန်ကြီးမိုက်ဖုန်ပီယိုကပြောကြားလိုက်ပါတယ်။ဒါ့အပြင်ဂျပန်နိုင်ငံသားတွေကိုဖမ်းဆီးထားတဲ့ကိစ္စကိုလည်းမြောက်ကိုရီးယားနဲ့ဆွေးနွေးတဲ့အခါမှာထည့်သွင်းဆွေးနွေးသွားဖို့ရှိတယ်လို့ပြောပါတယ်။ဒီကြောင့်လည်းပတ်သက်ပြီးကိုရန်နိုင်ကစူးစီးတင်ပြမှာပါ။
အမေရိကန်နိုင်ငံသားဝန်ကြီးမိုက်ပွန်ပီယိုဟာဂျပန်နိုင်ငံကိုဒီကနေ့မှရောက်ရှိနေပြီးတော့ဂျပန်ဝန်ကြီးချုပ်ရှင်ဆိုအာဘေနဲ့တွေ့ဆုံခဲ့ပါတယ်။ဂျပန်ဝန်ကြီးချုပ်နဲ့တွေ့ဆုံဆွေးနွေးခဲ့တဲ့အတွက်မှာနိုင်ငံသားဝန်ကြီးပွန်ပီယိုကသူ့အနေနဲ့မြောက်ကိုရီးယားအစိုးရနဲ့နျူကလ িয়ার လက်နက်ဖြတ်သိမ်းရေးဆွေးနွေးတဲ့အခါမှာဂျပန်နိုင်ငံနဲ့အနီးကပ်ပူးပေါင်းဆောင်သွားမှာဖြစ်သလိုဂျပန်နိုင်ငံသားတွေကိုမတရားဖမ်းဆီးနေတဲ့ကိစ္စနဲ့ပတ်သက်ပြီးတော့လည်းထဲသွင်းဆွေးနွေးသွားမှာဖြစ်တယ်လို့ပြောကြားလိုက်ပါတယ
် It's important for us to hear from you as we as I travel to Pyongyang to make sure that we're fully in sync with respect to local programs
ကျွန်တော်အနေနဲ့ကြည့်ဖို့ပူးပေါင်းဆောင်ပြီးဘယ်လိုလုပ်မယ်ဆိုတာနဲ့ပတ်သက်လို့လည်းသဘောနဲ့ရှိနေမှာပါမြောက်ကိုရီးယားနျူကလ িয়ার လက်နက်ဖြတ်သိမ်းရေးကိစ္စအောင်မြင်မှုအတွက်ဒါကလည်းလိုအပ်ပါတယ်ဒါပြင်အရမဖန်စီခံရသူတွေကိစ္စကိုလည်းပြောသွားမှာဖြစ်ပါတယ
်။ဝန်ကြီးပေါ်မီယိုအနေနဲ့မြောက်ကိုရီးယားခေါင်းဆောင်ခင်ဂျုံအွန်းနဲ့မနက်ဖြန်မတွေ့ဆုံခင်မှာအခုလိုဂျပန်နိုင်ငံကိုဝင်လာခဲ့တဲ့ပုံမှာသူ့အနေနဲ့ကျေးဇူးတင်တယ်လို့ဂျပန်ဝန်ကြီးချုပ်ရှင်ဇိုအာဘေကပြောပါတယ်။ဒါပြင်ဂျပန်ဝန်ကြီးချုပ်နဲ့အမေရိကန်သမားထရမ့်တို့ပြီးခဲ့တဲ့လကညွှန်မြင့်မှာတွေ့ဆုံဆွေးနွေးစဉ်အတွင်းဆွေးနွေးခဲ့ကြတဲ့ကုန်သွယ်ရေးသဘောတူညီမှုကိုလည်းနိုင်ငံကြားမှာအပိသက်စာချုပ်ချုပ်ဆိုဖို့အနေထားရှိနေပြီလို့နိုင်ငံသားဝန်ကြီးပေါ်မီယိုကပြောပါတယ
်။ And I wanted to tell you how excited I am about the opening that we now have.
ဒီနိုင်ငံလုံးကကုန်သွယ်ရေးဆွေးနွေးမှုတွေစတင်လှုပ်ဆောင်သွားဖို့သဘောတူခဲ့ကြပြီးတော့ဒီဆွေးနွေးမှုအတွင်းဂျပန်နိုင်ငံကကားထုတ်လုပ်တဲ့ကုမ္ပဏီတွေကိုအခုလောလောဆယ်မှာကုန်သွယ်ကုန်တွေတိုးမကောက်ပဲကာကွယ်ဖို့ကိစ္စပေါ်ပါတယ်။ကုန်သွယ်ကုန်တွေတိုးကောက်လိုက်ခြင်းအပြင်ပြည်ပပို့ကုန်အပေါ်မှာအားကိုးနေရတဲ့ဂျပန်နိုင်ငံရဲ့စီးပွားရေးကိုအကြီးအကျယ်ထိခိုက်လာနိုင်တယ်လို့လည်းရှုမြင်နေကြပါတယ်။ဂျပန်နိုင်ငံကအမေရိကန်နိုင်ငံအပေါ်မှာကုန်သွယ်ရေးပုံငွေ69ဘီလီယံရှိနေတဲ့အပေါ်အမေရိကန်သမားထရမ့်ကတော့သဘောမကျဖြစ်နေပြီးဒီကိစ္စကိုဖြေရှင်းဖို့အတွက်နိုင်ငံသဘောတူညီမှုတစ်ခုကိုလည်းလိုချင်နေကြပါတယ်။အဲ့ဒီ69ဘီလီယံနဲ့က3ပုံ2ပုံဟာကားတင်ပို့မှုကနေရရှိရဖြစ်ပါတယ်။ မြောက်ကိုရီးယားကောင်ဆောင်ကင်ဂျွန်အွန်းကကိုရီးယားကျွန်းစံမှာနျူကလ িয়ার လက်နက်ဖြတ်သိမ်းသွားမယ်လို့ကတိပြုထားပေမဲ့အာရှမှာအမေရိကန်ရဲ့အဓိကမဟာမိတ်ဖြစ်တဲ့ဂျပန်နိုင်ငံကတော့မြောက်ကိုရီးယားဟာစိုးရိမ်စရာချိန်ညှောက်မှုဖြစ်တယ်လို့သတ်မှတ်ထားတော့ဖြစ်ပါတယ်။ဂျပန်နိုင်ငံကတော့မြောက်ကိုရီးယားကတံမြန်ထောင်လိုင်းရေးလှုပ်ဖို့အတွက်ဖန်စီခေါ်ဆောင်သွားတဲ့ဂျပန်နိုင်ငံသားတွေအတွက်အပြေးဝါတာဝန်ယူဖို့ဂျပန်ဘက်ကပြောကြားလိုက်ပြီးတော့တနိုင်ငံဆက်ဆံရေးကိုပုံမှန်ပြန်လှုပ်ဖို့သဘောမတူခင်မှာအသက်ရှင်ရရှိတဲ့သူတွေကိုပြန်လှပေးဖို့ကိုလည်းတောင်းဆိုလိုက်ပါတယ်။အမေရိကန်နိုင်ငံသားဝန်ကြီးပေါမ်ပီယိုဟာပျုံယန်းမြို့ကနေတဆင့်တောင်ကိုရီးယားနိုင်ငံဆိုးမြို့ကိုသွားရောက်မှာဖြစ်ပြီးတော့အဲ့နောက်မှာတော့ပျုံနိုင်ငံဘေကျင်းမြို့ကိုသွားရောက်မှာဖြစ်ပါတယ်။ပျုံယန်းမြို့ကိုသွားရောက်တဲ့သူ့ရဲ့ခီးစဉ်ရဲ့ရည်ရွယ်ချက်ကတော့တစ်ဖက်နဲ့တစ်ဖက်အမှန်တကယ်ဘာရဖို့ကြိုးစားနေကြတယ်ဆိုတာကိုနှစ်ဖက်စလုံးကသိကြနားလည်ဖို့အတွက်ဖြစ်တယ်ဆိုပြီးတိုကျိုမြို့ကိုသွားရောက်ဆင်သတင်းတော့တွေကိုပြောကြားခဲ့ပါတယ်။ဒါပြင်သမ္မတထရမ့်နဲ့မြောက်ကိုရီးယားခေါင်းဆောင်ခင်ဂျွန်အွန်းတို့ဒုတိယအကြိမ်တွေ့ဆုံမှုကိစ္စကိုဘယ်နေရာမှာဘယ်တော့လောက်တွေ့မလဲဆိုတာကိုအကြမ်းမြင့်လောက်သဘောတူညီမှုရဖို့မျှော်လင့်တယ်လို့သူကပြောပါတယ်။ဝန်ကြီးပေါ်မီယိုနောက်ဆုံးချိန်မြောက်ကိုရီးယားနိုင်ငံကိုသွားရောက်ခဲ့တဲ့ခီးစဉ်ကတော့အောင်မြင်မှုမရခဲ့ပဲနဲ့ဝန်ကြီးပေါ်မီယိုဟာဂိုင်းစားတွေလိုတောင်းဆိုသူမျိုးတောင်းဆိုခဲ့တယ်ဆိုပြီးတော့မြောက်ကိုရီးယားဘက်ကရှုံချခဲ့ပါတယ်။တိတ်မကြသေးခင်ကပဲမြောက်ကိုရီးယားကနျူကလ িয়ার လက်နက်တွေမဖြတ်သိမ်းမချင်နိုင်ငံကအရေးယူပိတ်ဆို့မှုတွေကိုလည်းဆက်ထားသွားမှာဖြစ်တယ်လို့ပြောကြားခဲ့တဲ့အတွက်မြောက်ကိုရီးယားကဝန်ကြီးပေါ်မီယိုကိုဒေါသထွက်ခဲ့ပါတယ်။ဒီကိစ္စနဲ့ပတ်သက်ပြီးတော့ပြီးခဲ့တဲ့ဘက်ကကျင်းပခဲ့တဲ့ကုလသမဂ္ဂအထွေထွေညီလာခံမှာတော့ထောက်ခံမှုတွေတညီတညွတ်ထဲရရှိခဲ့ပြီးတော့တရုတ်နဲ့ရုရှားနိုင်ငံကတော့မှဘယ်အချိန်မှစတင်လျှော့ချရမလဲဆိုတာနဲ့ပတ်သက်ပြီးစဉ်းစားချက်တချို့ရှိနေခဲ့တယ်လို့ဝန်ကြီးပေါ်မီယိုကဗုဒ္ဓဟူးနေ့မှာပြောကြားခဲ့ပါတယ်။မြောက်ကိုရီးယားဘက်ကကိုရီးယားစစ်ပွဲအဆုံးသတ်ကြောင်းကြေညာဖို့တောင်းဆိုချက်ဒါမှမဟုတ်တောင်ကိုရီးယားကအကြံပေးသလိုမြောက်ကိုရီးယားရဲ့နျူကလ িয়ার လက်နက်အရေးအတွက်ကိုမမေ့ဘဲနေဖို့ကိစ္စတွေကိုသဘောတူမလားဆိုတာနဲ့ပတ်သက်ပြီးတော့သူကဖြေဆိုဖို့ညှင်းဆန်သွားခဲ့ပါတယ်။မြောက်
မြောက်ကိုရီးယားနျူကလ িয়ার လက်နက်ဖြတ်သိမ်းရေးနိုင်ငံတကာရဲ့ကြိုးပမ်းမှုတွေနဲ့ပတ်သက်လို့ကိုရီးယားနိုင်ငံစူးစီးတင်ပြသွားတာပါ VOA ကနေထုတ်လွှင့်နေတဲ့အစီအစဉ်လေးနဲ့ပတ်သက်လို့ဝေဖန်အကြံပေးခြင်းနဲ့တည်တခြင်းတောင်းခြင်းနဲ့ဆိုရင်တော့ VOA ရဲ့ email လိပ်စာ burmese@voanews.com ကိုစာရေးသားနိုင်တယ်လို့စာလိုက်ကတဆင့်ဆက်သွယ်ခြင်းနဲ့ဆိုရင်တော့လိပ်စာက VOA မြန်မာပိုင်းအစီအစဉ်တဆင့်စာလိုက်တက်တာမှ855ရန်ကုန်စာလိုက်ကြီးရန်ကုန်မြို့လို့စာရေးသားပေးပို့နိုင်ပါတယ်ခင်ဗျာအခုတော့ကြံရှိနေတဲ့အချိန်တော်တွင်မှသတင်းအချင်းချုပ်ကိုကိုအောင်ကပြောပြပေးပါဦးခင်ဗျာ
။အရှေ့အာရှဒေသကိုသုံးရက်သားခီးစဉ်နဲ့တွားရောက်နေတဲ့အမေရိကန်နိုင်ငံသားဝန်ကြီးမိုက်ဖွန်ပေဟိုဟာပထမဆုံးခီးတစ်ထောက်အဖြစ်ဒီကနေ့စနေနေ့မှာဂျပန်နိုင်ငံတိုကျိုမြို့ကိုရောက်ရှိနေပြီးတော့ဂျပန်ဝန်ကြီးချုပ်ရှင်ဆိုအဘေဂျပန်နိုင်ငံသားဝန်ကြီးထာရိုကိုနိုရိုနဲ့တွေ့ဆုံပြီးတော့ဝန်ကြီးဖွန်ပေဟိုရဲ့မြောက်ကိုရီးယားခီးစဉ်အကြောင်းတွေကိုရှင်းလင်းခဲ့ကြပါတယ်။ပြောင်းရဲမျိုးကိုမသွားခင် CBW လို့ခေါ်တဲ့ဓာတုနဲ့ဇီဝလက်နက်ဆိုင်ရာစီစဉ်နေတဲ့ပတ်သက်ပြီးတော့ဂျပန်နဲ့အမေရိကန်တို့အပြည့်အဝထက်တူနားလည်မှုတွေရှိထားတယ်သူအနေနဲ့သိရှိထားဖို့ရည်ကြည်တယ်လို့ဝန်ကြီးပွန်ပေယိုကပြောပါတယ်မြောက်ကိုရီးယားမှာဖန်ဆီထားတဲ့ဂျပန်နိုင်ငံသားတွေရဲ့အရေးကိစ္စကိုလည်းမြောက်ကိုရီးယားခီးစဉ်မှာပြောဆိုမယ်လို့ဝန်ကြီးပွန်ပေယိုကပြောပါတယ်တူရကီနိုင်ငံမှာငွေကြေးစည်းကစားပြီးတော့ကုန်စည်နှုန်းတက်အောင်လှုပ်ဆောင်နေတဲ့မတမာသူတွေကိုပြစ်ဒဏ်ခတ်ရေးယူသွားမယ်လို့တူရကီသမ္မတရီချစ်တေအာဒိုဝန်ကဒီကနေ့ပြောလိုက်ပါတယ်မျိုးရောအန်ကာရာအပြင်ဘက်ကအာနာယား AK ပါတီရဲ့တွေ့ဆုံပွဲမှာမတမာသူတွေရဲ့အညာတာကင်းမဲ့တဲ့လှုပ်ရက်တွေကနေလူလူကိုအကာအကွယ်ပေးသွားမှာဖြစ်ကြောင်းလည်းသူကပြောပါတယ်တူရကီအနေနဲ့ငွေကြေးအကျပ်တည်းရင်ဆိုင်နေရတဲ့အချိန်မှာဈေးအဆမတန်မြင့်တင်ရောက်နေတဲ့ဈေးစင်တွေကိုတွေ့ရင်လူလူအနေနဲ့သတင်းပေးဖို့အာဒူဝန်ကနှိုးဆော်ထားပါတယ်ဖိလစ်ပိုင်မှာပြုလုပ်နေတဲ့စီးရီးလေးကျင်းမှုမှာအမေရိကန်ဖိလစ်ပိုင်တပ်တွေနဲ့အတူဂျပန်တပ်ဖွဲ့ဝင်တွေပါဝင်ခဲ့ပါတယ်ဒါဟာဒုတိယကမ္ဘာစစ်နောက်ပိုင်းဂျပန်စီရင်တွေနိုင်ငံရခြားမှာပထမဆုံးအကြိမ်ပါဝင်လေ့ကျင့်တာပါအမေရိကန်နဲ့ဖိလစ်ပိုင်မရင်းတပ်တွေဟာအကြမ်းဖက်သမားတွေစီးနင်းထားတဲ့ကမ်းခြေကိုပြန်လည်သိမ်းပတ်ရမှာဒီဂျပန်တပ်ဖွဲ့ငယ်ကကူညီထောက်ပံ့တဲ့အပိုင်းကနေပါဝင်ခဲ့ပါတယ်ကမ်းခြေကတဲနဲ့ခြုံတွေပေါက်နေတဲ့နေရာမှာဒဏ်ရာရဟန်ဆောင်ထားတဲ့အမေရိကန်နဲ့ဖိလစ်ပိုင်တပ်ဖွဲ့ဝင်တွေကိုကယ်တင်ဖို့တန်ကြက်ကကလေးစီးနောက်မှာလက်နက်ကင်ဆောင်မထားတဲ့ဂျပန်တပ်ဖွဲ့ဝင်50လောက်ဟာအဝေးကနေသူတို့ကိုအလွယ်တကူမတွေ့နိုင်အောင်ပုံဖြတ်ဝစ်ဆင်ပြီးတော့လိုက်ပါသွားခဲ့ကြပါတယ်အင်ဒိုနီးရှားနိုင်ငံမှာလွန်ခဲ့တဲ့သတင်းပတ်ကလှုပ်ခတ်ခဲ့တဲ့ငလီနဲ့ဆူနာမီလှိုင်းလုံးကြီးတွေကြောင့်ဘေးဒုက္ခရင်ဆိုင်ရသူ2,000နီးပါးအတွက်အကူအညီတွေပေးဖို့ဒေါ်လာ150ကျော်လိုအပ်နေကြောင်းကုလသမဂ္ဂအဖွဲ့ကြီးကပြောပါရခင်ဗျာ
။ကျေးဇူးပါခင်ဗျာ။သတင်းချင်းညွတ်ကိုကိုအောင်ပြောပြခဲ့တာပါ။ဒီညနေအတွက်အစီအစဉ်ထုတ်လွှင့်ရမှုကကိုရန်နိုင်ဖြစ်ပါလေ။အတန်းပိုင်းဆိုင်ရာအင်ဂျင်နီယာကတော့ White Dead Zone ဖြစ်ပါလေ။ VOA American တိုင်းညနေဘက်မြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်ညနေ6:00-9:00ထိလိုင်းနူမီတာစက္ကန့်19.25ရုပ်အနေထုတ်လွှင့်တင်ဆက်ခဲ့တာဖြစ်ပါတယ်ခင်ဗျာ။ VOA ကိုနားဆင်တဲ့အတွက်ကျေးဇူးပါ။နောက်ထပ်2:00ကြာည9:00မှာကျွန်တော်တို့တစ်ခါပြန်ဆောင်ရအောင်လားဗျာ။ကျွန်တော်ညောင်ဝင်းအောင်ပါ။
This program has come to you from the Voice of America, Washington. Thank you.